တရင်တော့ကိုစီသူဇေယျကိုဒီကနေ့ထောင်နဲ့ဆယ်နှစ်ထပ်မံချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံမှာလွတ်လပ်စွာရေးသားထုတ်ပေါ်ခွင့်မရှိသေးဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဒီကိစ္စတွေကိုရှုံချတယ်လို့ပြည်သက်နိုင်ငံအခြေစိုက် RSF ကနယ်စည်းမခြားတရင်တော့များအဖွဲ့ကဒီကနေ့ပြောဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ RSF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးမစ္စတာဘန်ဂျမင်အစ္စမီလ်ကအခုလိုပြောပါတယ်
I'm very concerned. I'm shocked about this news. He's been sentenced to 10 years, you said, and Sotuzia is a very young journalist. He's just 21 years old.
မြန်မာနိုင်ငံမှာထောင်ချထားတဲ့သတင်းတောက်တွေပါဝင်ကိုစီသူဇေယျကိုလွှတ်ပေးဖို့တိုက်တွန်းနေတဲ့ကြားကပဲကိုစီသူဇေယျကိုအခုလိုထောင်နဲ့ဆယ်နှစ်ထပ်ချလိုက်တဲ့သတင်းကိုကြားရတော့ကျွန်တော်တို့အတော့ကိုတုံ့လုံးမိတယ်လို့စိတ်မကောင်းလည်းဖြစ်ရပါတယ်တကယ်တော့ကိုစီသူဇေယျဟာ DBB သတင်းဌာနအတွက်ဗီဒီယိုသတင်းတော့တူပါသူဟာရာဇဝမှုကျူးလွန်သူမဟုတ်ပါဘူးသူဟာသတင်းချက်လက်မှန်ရဖို့ကြိုးစားနေတဲ့အသက်21နှစ်အရွယ်မျိုးဆက်သစ်သတင်းတော့တယောက်ပဲဖြစ်ပါတယ်ဒါကိုမြန်မာဆိုရကထောင်ချလိုက်တဲ့အတွက်ကျွန်တော်တို့အနေနဲ့ရှုံချသလိုသူ့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုတိုက်တွန်းလိုက်ပါတယ်လို့မစ္စတာဘန်ဂျမင်အစ္စမေးပြောသွားတာပါမြန်မာနိုင်ငံမှာလက်တလုံးမှာကိုပြည်ပနိုင်ငံတွေနဲ့ဆက်သွယ်လို့ဆိုပြီးထောင်ချလိုက်တဲ့သူတွေရှိနေပါတယ်ဒီလိုဖြစ်ရတဲ့အပဝင်လက်ရှိမြန်မာအာဏာပိုင်တွေကြားမှာပြောဆိုဆွေးနွေးနေတာကိုကြည့်ရင်သတင်းမီဒီယာနဲ့ပတ်သက်ပြီးအစိုးရအာဏာပိုင်တွေကြားမှာသဘောထားနှမျိုးကွဲနေတာတွေ့ရတယ်လို့ဝါရင်သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကသုံးသပ်ပါတယ်
။ကျွန်တော်ကတော့ဒီလိုပြောလဲဆိုတော့လစ်တော်မှာဒီကနေ့အမတ်ကနေပြီးတော့လက်စရီးသားကိုတာဝယ်ပြီးဥပဒေပြတ်သားမှုရှိပြီးတော့အဆိုပြုရကြ။အဲ့ဒါနဲ့ပတ်သက်ပြီးတော့ပြန်ကြေးဝင်ကြီးလိုက်တဲ့လူကနေတော့ဝင်ပြီးတော့ဆွေးနွေးရဲ။ဒီလိုမျိုးပြန်ဆက်ပြီးရဲ။ဒါကျွန်တော်တို့လက်စရီးသားကိုအခြေခံဥပဒေထဲမှာဆွေးပြုထားတဲ့အတွက်ဒါကရရဘူးလေ။ဒါကလည်းဥပဒေဆိုမပြတ်တမ်းနိုင်ဘူး။ဒါပြတ်တမ်းလို့ဒီကျေကျွန်တော်ရဲ့ပုဂ္ဂိကဆိုရှိနေတယ်။ဘလုံးရံမဖြစ်နေလေ။ဆိုတဲ့ဟာနဲ့ပြောပါလေ။အဲ့ဒါကဒါပြင်ချရတဲ့အားလေ။ဆိုတာတော့သမဂ္ဂကိုယ်တိုင်ကနေပြီးတော့ဟလာဒီမြို့ဆက်ရေးသားဝင်ကြီးကိုပြန်ပြီးတော့လေးစားဖို့ထူထောင်ဖို့ဒိဋ္ဌမနဲ့အပေါ်မှာလူတွေကနေမင်းသားတွေကအကောင်နောက်တော့မှဆရာကြီးပြောဆိုနေတဲ့အချိန်မှာကိုဒီပြန်ကြိုက်ဖို့ကြီးကဒီမြို့ဆက်ရေးသားဝင်ကိုဒီပြည်ပလိုက်တယ်။အဲ့ဒါကိုတောက်ရင်သူတို့မှဒီဒီလက်ဆက်ရေးသားဝင်စီကနေပတ်သက်ပြီးတော့သဘောထားမျိုးအနည်းဆုံးဟာဒီအစိုးရဘက်ထဲမှာအတန်နှစ်ပတ်ကျော်နေရဲ့ဆိုတာကိုကြားရတယ်လို့ပြောလို့ရတယ်ပေါ့ဒါဒါတစ်ချက
်ဒါပြင်မြန်မာနိုင်ငံမှာစာနယ်ဇင်းကတ်သက်ထိန်းချုပ်တာတွေဆက်ရှိနေဦးမယ်ဆိုတာထင်ရှားနေတယ်လို့လည်းဦးဝင်းတင်ကပြောပါတယ
်နောက်တစ်ချက်ကပါလဲဆိုတော့ဒီပြည်ကြောင်းဝင်ကြီးကိုယ်တိုင်ကနေပြီးတော့စာပေကြည့်ရင်စက်သိမှုလို့လားရေးသိမှုလို့ဆိုတော့လုံးဝမကန်ဘူးဆိုတာပြနေတဲ့ကဒီလိုတော့ဒီကောင်ဝင်ဆိုတဲ့ပတ်သက်လို့သဘောထားဟာသူ့မှာခင်ဗျားမရှိဘူးဆိုတာပြရပေါ့ကျွန်တော်ပြောနေတာတော့ဘာလို့ဆိုတော့ဒီဒီဟောဒီကောင်ကအချိန်ကြီးဆက်ပြီးတော့ကျွန်တော်ပြရတဲ့ခလူးဒီကလေးကပြုတ်ပြဲလဲဆိုင်ကြရာဘင်းကဆရာရာဒီတတိယကူတော်တွေလိတ်ချင်တဲ့စိတ်ကသူ့မှာရှိပါလေအဲ့တော့လိတ်တဲ့ဟာနဲ့ပတ်သက်ပြီးတော့ဆက်ဆဲပြီးတော့တတ်နေပေါ့အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ချင်တယ်ကျွန်တော်အခုလေကျွန်တော်ကလက်ထောက်ရတာမဟုတ်တဲ့အတွက်ဘယ်လောက်ရှိဘယ်လိုတရင်းမီပို့နေလဲလက်ပြည့်ဒီတက်တဲ့ကဘလောက်ထိဒီမှာဆိုတော့ဒီလက်ရှိရှိနေတဲ့စနစ်ကြီးရဲ့အကျိုးပြုအောင်ပြည့်ရည်လဲဆိုတာကိုဘလို့မှမသိဘူးမသိဘဲနဲ့ထောက်ချတာအခုတစ်ခါထပ်ပြီးတော့ရှားတယ်ဆိုတာဘာလို့ပြရလဲဆိုတော့ဒင်းစာတွေအပေါ်မှာဒင်းနောက်တွေအပေါ်မှာဖိလိချုပ်ချယ်မှုအပြင်းထန်တဲ့လုပ်တည်ပြီးကြတာကိုပြတာပဲလို့ကျွန်တော်အဲ့လိုပဲပြောလို့ရမှာလေသမရကိုယ်တိုင်ကဒီလိုဟုတ်လားဒိဋ္ဌမတေကိုလေးစားဖို့လိုတာကိုပြောနေတယ်လို့ဒီလိုရဲ့အတန်ကိုဖော်ထုတ်နေတဲ့ဒီလာသမားတွေကိုပြည်သူချိတ်ကြဘူးဆရာဟာအများနဲ့တို့မှာရှိနေတော့မယ်အဲ့လိုပဲပုံမှန်ပြရတယ်ရ
သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ပြောသွားတာပါ RSF ကနယ်စည်းမခြားသတင်းတောက်များအဖွဲ့နဲ့ DBB သတင်းဌာနကပြီးခဲ့တဲ့ရက်ထဲမှာဖမ်းဆီးကသတင်းတောက်တွေပြန်လှည့်လှုပ်ရှားမှုတွေပြည်ပမှာဆောင်ရွက်ခဲ့ကြပါတယ်ခင်ဗျာ